လီဗျားနိုင်ငံနဲ့အီတလီနိုင်ငံကြားမြေထဲပင်လယ်ပြင်အတွင်းအခုလစောစောပိုင်းကလူတွေအပြစ်တင်ဆောင်လာတဲ့ဆက်လီတိမ်းမောက်ပြီးနစ်မြုပ်သွားခဲ့တဲ့အတွက်လိုက်ပါလာသူ900လောက်ထိတေဆုံးသွားခဲ့ကြောင်းကုလသမဂ္ဂဒုက္ခသည်အေဂျင်စီကပြောဆိုပါတယ်ဒီလေတိမ်းမောက်မှုဟာအီပီလာစီရဲ့နေမှာဖြစ်ပွားခဲ့တာလို့ဆိုပါတယ်လူ900လောက်တင်ဆောင်ထားတဲ့လူမောင်ခိုကူးဆက်လီဟာတိမ်းမောက်သွားခဲ့တယ်လို့အတက်မတီးပဲကြံရစ်ခဲ့သူတွေနဲ့မျက်မြင်သက်သေတွေက VOA ဆိုမာလီဌာနကိုပြောပါတယ်လူ900လောက်တင်ဆောင်လာတဲ့လူမောင်ခိုကူးဆက်လီဟာတိမ်းမောက်သွားခဲ့တယ်လို့အတက်မတီးပဲကြံရစ်ခဲ့သူတွေနဲ့မျက်မြင်သက်သေတွေက VOA ဆိုမာလီဌာနကိုတင်းနှင်းလာနေကပြောပါတယ်အရေးအတွက်အတိအကျမသိရတဲ့သူတချို့ဟာအခင်းဖြစ်ပွားရာအနီးနားမှာရှိတဲ့ဆက်လီစီရေကူးသွားခဲ့ကြပြီးသူတို့ကိုဂရိနိုင်ငံကိုခေါ်ဆောင်သွားခဲ့တယ်လို့လည်းမျက်မြင်သက်သေတွေကပြောပါတယ်အတက်မတီးပဲကြံရစ်သူတွေပြောဆိုကြရာပိုးကြီးရဲ့တင်းမောပေါ်ကိုလူတွေပြောင်းတင်ဖို့ကြိုးစားရမှာဆက်လီနစ်မြုပ်သွားတာဖြစ်ကြောင်း UNHCR အဖွဲ့ကဗိုလ်ရုံးမှာပြောပါတယ်ကုန်တင်တင်မော်တီးကတော့လူပေါင်း40တယောက်ကိုဆယ်ယူပြီးဂရိနိုင်ငံကိုအေပီလာ16ရက်နေ့မှာပို့ပေးခဲ့တယ်လို့ UNHCR ကပြောပါတယ်။ဒီတေဆုံးတဲ့အရေးအတွက်သာအတိဖြစ်ခဲ့မယ်ဆိုရင်ဒီဖြစ်ရဟာဥရောပကိုဒုက္ခတွေတွေထွက်ပြေးတဲ့ဖြစ်စဉ်စတင်ခဲ့ပြီးနောက်အဆိုးရွားဆုံးကြေကွဲပွေရာအဖြစ်အပျက်တစ်ခုဖြစ်ပါလိမ့်မယ်။